ီရန်လက်တော်နောက်ခွလွန်တူခေါင်းဆောင်ဟာအရာထိုလာခိုမီနီရဲ့ဂူဘိမှန်တို့မှာတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေထဲက၅ဦးကအစ္စလာမ်ရဲ့အစွန်ရောက် ISF ဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာပြီးမြင့်မှာပြောပါတယ်ဒီမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှာ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာထားသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်တေဆုံးသူအရေအတွက်ကလည်းတိုးလာပြီးအနည်းဆုံး18ဦးတေဆုံး40တန်းရာရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်စစ်တပ်တွေနဲ့တိုက်ခိုက်အသေးခံဗုံးခွဲသမား2ဦးတို့ရဲ့ဖောက်ခွဲတိုက်ခတ်မှုတွေကြပြိုင်နဲ့နှိပါတိုက်ခိုက်ခဲ့တာဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုတယ်လို့ပြောဆိုခဲ့တာပါအကြမ်းဖက်ဝါဒီအဖွဲ့ရဲ့ ACME သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခတ်မှုဗီဒီယိုကိုတင်ခဲ့ပါတယ်ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အဆောက်အအုံဝင်အတွင်းသွေးစွန့်နေတဲ့တေဆုံးသူတို့ကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်မယ်လို့လည်းချင်းချောက်ထားပါတယ်ရှင်